ဘူရိုင်ဒီတာကြီးတောင်ဝခဲထားတမင်မျိုးနဲ့ဇယက်ကြီးမျိုးတိုက်ပွဲကြောင့်တောင်ဝမျိုးပါဝင်နေရာနံ့ကိုစစ်ဘေးရှောင်နေတဲ့ပြည်သူတောင်ဝနဲ့နဲ့ရှိနေပြီးအဲ့ဒီတဲကနေရာပြန်သူလူငယ်တို့ဖမ်းဆီးခံရတာကြောင့်ဆဲကျော်သက်လူငယ်တွေဟာနေကိုမပြန်ရဲကြသေးလို့ဆိုပါတယ်။ဒီသတင်းကို VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ
်။ပဲခူးတိုင်းဒေသကြီးတောင်ဝခရိုင်ထမ်းတမင်မျိုးနဲ့ဇယက်ကြီးမျိုးတိုက်ပွဲကြောင့်တောင်ဝမျိုးအပါဝင်နေရာအနှံ့ကိုစစ်ဘေးရှောင်နေကြတဲ့ပြည်သူတောင်ကနန်းနဲ့ရှိနေပြီးဖေဖော်ဝါရီလ9ရက်နေ့ကစတဲ့တိုက်ပွဲတွေလေကြောင်းတိုက်ခတ်မှုတွေကြောင့်နေရက်ကိုအခုထိမပြန်ရသေးသူတွေလည်းရှိနေပါတယ်။တချို့လူငယ်တွေကတော့နေအိမ်ကိုပြန်တဲ့အခါမှာစစ်တပ်ကဖမ်းဆီးမှုတွေရှိနေတဲ့အတွက်စေကျော်တက်ရွယ်လူငယ်တွေဟာပေါ်တာဆွဲမှာကိုစိုးရင်ပြီးနေရက်မပြန်ရဲကြဘူးလို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူဒေသခံတို့ကပြောပါတယ်။လူရင်ရာနဲ့ချီပြီးဖုံးတော်ကြီးကျောင်းရဲ့ပါဝင်ဖျားဝင်းနေတောအုပ်တွေကြာနေရာအနှံ့ပြန့်ကျဲနေထိုင်နေရတာရှိသလိုစားဆောင်ရေးအတွက်လည်းပရိဒအဖွဲ့တွေကရှာဖွေကြွေးမွေးနေပေမဲ့ရက်ကြလာတာနဲ့အမျှအစ်မပြေမှုတွေရှိလာတယ်လို့လည်းဆိုပါတယ်
သာတော့ဒီကတော့ဒီမှာလည်းဟောက်တာအရှင်လေးရှိကြပါတယ်တချို့လည်းပေါ့နော်တချို့ကတော့လည်းအခုရှိသေးမရှိတဲ့ခါကတော့သူတို့ပေါ့ဒီ brand ကဖွင့်လာတယ်ဟိုဒီမှာအလုပ်ကိုထောက်ပေးတယ်ပေါ့နော်သူကစပြီးတော့မှသူတို့အတွက်ကိုဒီပေးကြတယ်တချို့brand ကအသေးလေးဘယ်လိုဥပောင်းလုပ်ပေးရရှိကြတယ်
စီဘေးရှောင်သူအများစုဟာတောင်ဝမြို့ပေါ်ကိုရှောင်တိန်လာကြပြီးအများစုကြီးအတွက်စေးဝါးနဲ့စားနပ်ရိက္ခာအရေးပေါ်လိုအပ်နေတယ်လို့လည်းဆိုပါတယ်။ဇယက်ကြီးနယ်မြေတွင်းမှာလေကြောင်းတက်ခတ်မှုလက်လက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဘို့တိုင်းရင်းသားတွေအများစုနေထိုင်ရာနေရာတွေမှာဒေသခံအမျိုးသမီးတွေပါဝင်ထိခိုက်သေးဆုံးမှုတွေ100ကျော်လောက်ရှိပြီးပြည်သူပိုင်နေရင်အများအပြားမီးလောင်ပျက်စီးခဲ့ရကြောင်းဘို့အမျိုးသားဖက်ဒရယ်ကောင်စီPNFC ကလည်းသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီနယ်မြေမှာစစ်တပ်ကနေရာယူထားတဲ့အတွက်ထိခိုက်သေးဆုံးတဲ့စီးရင်အပြစ်ကြောင့်နဲ့ပတ်သက်လို့မရသေးကြောင်းတချို့အလောင်းတွေကိုလည်းသွားကြည့်လို့တော့မရဘူးဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။တချို့ကတော့တေဆုံးကြောက်ဆုံးတာတွေရှိပြီးမိသားစုတွေတကွဲကြပြားတွေဖြစ်နေသေးတယ်လို့လည်းဆိုပါတယ်။ဒီမျိုးသားစီယုံ KNU ရဲ့ဇန်နဝါရီလ17ရက်နေ့ထုတ်ပြန်ချက်အရ KNU တပ်မှနှင့်ထိန်းချုပ်ထားတဲ့နေရာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကုန်ထိစစ်ဘေးရှောင်သူ2000ကျော်ရှိနေပြီးသားဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။